မင်္ဂလာပါခင်ဗျာပီယာစနစ်ကိုကျင့်သုံးရေးအဆိုကိုဆွေးနွေးဖို့လွှတ်တော်မှာကြိုးပမ်းလာတာတွေဟာပြည်သူတွေရဲ့အကျိုးစီးပွားအတွက်မဟုတ်ဘဲလက်ရှိအာဏာရယူနေရာကလက်လွတ်ဆုံးရှုံးမှာကိုစိုးရိမ်လို့သာဖြစ်တယ်လို့ရခိုင်မျိုးသားပါတီကြောက်ဖြူမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပဒေရှင်ကပြောလိုက်ပါတယ်ဇူလိုင်လ24ရက်နေ့ကပြည်သူ့လွတ်တော်မှာပီယာကျင့်သုံးရေးအဆိုကို NDF ပါတီကဥအောင်စင်တင်သွင်းရာမှာကိုယ်တိုင်ကန့်ကွက်ခဲ့ပြီးသတင်းစောက်တွေနဲ့တွေ့ရမှာဥပဒေရှင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
အခုတို့နိုင်ငံမှာလက်ခံကျင့်သုံးနေတဲ့ FPTB ဆိုရဲဟိုအများစုမဲ့ကိုအနိုင်ရဟိုအများစုမဲ့ရတဲ့လူနိုင်တယ်တစ်နှစ်လေးဒီစနစ်ကချိုးကြီးရရှိရမှားတယ်လို့ဒီနိုင်ငံမှာအငင်းပွားမှုရှိသေးဘူးအငင်းပွားမှုမရှိသေးဘူးအငင်းပွားမှုမရှိပေမဲ့နောက်25ရွေးကောက်ပွဲကာလမှာရှုံးမယ်ဆိုရဲစိုးရင်ကြောင်းကြမှုပြီးပြီးတော့ဒီစနစ်ကိုတင်လာတယ်လို့လူအများကအဲ့လိုပြောနေရတယ်မြင်နေရတယ်အင်္ဂလိပ်ဒီတိုင်းမြင်တယ်လေဒီတိုင်းမြင်ယူသသမှာမဟုတ်လားနိုင်ငံအတွက်ပြည်သူတွေအတွက်မဲဆန္ဒရှင်တွေအတွက်ချွင်းရွက်တွေမှားရင်ချက်တွေဒီ FTP ဒီစနစ်မှာပေါ်နေတဲ့အတွက်ကြောင့်ရွေးကောက်ပွဲစနစ်ပြောင်းမယ်ဆိုရင်တော့ဟုတ်တာပေါ့အခုကကိုလိုချင်လို့ပြောင်းမယ်မလိုချင်လို့ဒီစနစ်ကိုမကျင့်သုံးတော့ဘူးနောက်တစ်ခုလိုချင်လို့ကိုကျင့်သုံးမယ်ဆိုတာပြည်သူတွေအတွက်မူလေကိုတို့ပြည်သူတွေကလွတ်လပ်စွာကိုမဲကိုလွတ်တော်ကိုယ်စားလှယ်ကိုကိုရွေးပင်ရှိတယ်လို့2008ဖွဲ့စည်းပုံအခြေခံဦးတယ်အဲ့လိုပြဋ္ဌာန်းထားရချိုးဖောက်ရင်ဥပဒေဆန့်ကျင်တဲ့လူတွေအငယ်တို့အဲ့လိုပဲဥပဒေကိုပဂတိအတိုင်းအဲ့လိုပဲမြင်တယ်လေ
ပြည်အားကျင့်သုံးရေးဆွေးနွေးဖို့အဆိုဟာတိုင်းရင်းသားတွေနဲ့သဘောထားချင်းကွဲလွဲစေတဲ့အတွက်ဆွေးနွေးရေးကိုကန့်ကွက်ခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်ဇူလိုင်လ24ရက်နေ့ပြည်အောင်စုလွတ်တော်ပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားနေတာဖြစ်ပါတယ
်။အညီရိုးရဲ့ပါတီအင်းနဲ့ဆွေးနွေးဖို့အဆင်ပြေမှာဆွေးနွေးစရာဖြစ်နေတယ်အများကြီးရှိပါတယ်။ဒါပေမဲ့ဟိုဥပရှင်ပြောသွားတဲ့အချိန်မှာတာသွားတဲ့အားတစ်ခုကိုထောက်ထားပြီးတော့ဒါဆွေးနွေးဖို့မသိမှုဆိုတဲ့ဘက်မှာရက်တည်တာပါလဲဆိုဥပရှင်ဒီလိုဒီဟာကိုတင်ပြခြင်းဟာတောင်မှဒါတိုင်းသားတွေကြားထဲမှာဝေါ်ကွဲလဲမှုဖြစ်စေတယ်ဆိုတာအန်ဒီရောနားနေတရာဆိုဒီလိုနည်းနည်းဖြစ်နေတယ်လို့ကြားတယ်အဲ့တော့အဲ့ဒီဟာတစ်ချက်ပေါ်မှာအခြေခံပြီးတော့ဒီဆွေးနွေးဖို့မသိဘူးဆိုတာဟိုထောက်ခံတဲ့သဘောပါမဆွေးနွေးရလို့မဟုတ်ဆွေးနွေးကျင်တယ်ပြည်သူတွေလည်းတင်ပြကျင်တယ်ဘာဖြစ်လို့ NLD ကဒီအောင်စနစ်ကိုထောက်ခံမှုလဲဆို
လက်ရှိမြန်မာနိုင်ငံရေးမှာအဓိကအင်အားကြီးအဖွဲ့အစည်းတွေဖြစ်တဲ့အာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတပ်မတော်နဲ့တိုင်းရင်းသားပါတီတွေအနေနဲ့တွဲဆုံဆွေးနွေးပြီးဘုံသဘောတူညီချက်အချိန်မီရှာနိုင်ဖို့လိုအပ်နေပြီးအချိန်မီမရှာနိုင်ခဲ့ရင်တိုင်းပြည်နောက်ကျောင်းပြန်ဖို့တေချာတော့လောက်ရှိနေတယ်လို့နိုင်ငံရေးလေလာသူစာရေးဆရာကျော်ဝင်းကသုံးသပ်ပြောကြားလိုက်ပါတယ်။ PR ချိုးကြကိုစားပြုစနစ်ပြည်သူ့လွှတ်တော်မှာဆွေးနွေးဖို့ဆုံးဖြတ်ခဲ့ရတဲ့ပတ်သက်ပြီး RFA ဆက်သွယ်မေးမြန်းစဉ်ဇူလိုင်လ24ရက်နေ့ကဆရာဦးကျော်ဝင်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
တခုလုံးပေါ့ဗျာဗမာပြည်မှာရှိတဲ့ key player တွေပေါ့ကျွန်တော်ယူဆတဲ့ key player ကတော့အာနာယ USTP ရှိတယ်အဓိကတိုက်ခံ NLD ရှိတယ်တမရော်ရှိတယ်နောက်တစ်ခါလူမျိုးစုပါတီတွေရှိတယ်ပေါ့အဲ့ဒီ key player 4ခုကြားထဲမှာအားလုံးလက်ခံနိုင်မဲ့ဂျာအဖြစ်တစ်ခုရှာဖို့တော့လိုမယ်ဒီအတိုင်းသာဆက်ပြီးနှစ်ဖက်မလျှော်တမ်းတင်းမာကြမယ်ဆိုတော့ထိတ်တိုက်တွေ့မှာထိတ်တိုက်တွေ့ကြပြီဆိုတော့ဒါကျွန်တော်တို့ချင်းချောက်နေတာလည်းမဟုတ်ဘူးခံရတဲ့အတွေ့အကြုံတွေပေါ့မူတည်ပြောတာလက်ရှိနဲ့လက်မဲ့ power နဲ့ powerless နဲ့ရှင်ရလို့ရှင်တော့ powerless ကနာမှာပဲဗျပိုးနာတာတော့လူတို့ပဲတိုင်းပြည်ပဲ
တဲ့မီယာသမားတွေပေါ်ဖန်ဆီးအရေးယူရည်နဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့ပြည်အောင်စုလွှတ်တော်နိုင်ငံကသုရဥရှင်မန်းကသမရဥသိန်းစိန်ကိုတဝန်လွှာပေးဖို့ပြီးတော့တိုက်တွန်းလိုက်ပါတယ်ဒီတဝန်လာမှာအချက်၄ချက်ပါဝင်တယ်လို့ဇူလိုင်လ23ရက်နေ့ပြောင်စုလွတ်တော်မှာသူရဥရှိမန်းကကိုယ်တိုင်ဖတ်ကြားခဲ့ပါတယ်
။သို့သောစဉ်စားဆောင်ရွက်ပေးမှုကိုအချိန်မီရှင်းလင်းဖော်ပြခြင်းအပြင်တက်ဆိုင်အဖွဲ့အစည်းများ၏စိုးရိမ်စိတ်များပြေပြောက်ပြီးအထင်မြင်လွဲမှားမှုများလည်းရောလဲပါပြောက်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲလုပ်ငန်းစဉ်များပုံမှုအစဉ်ပြေချောမွေ့နိုင်မည်ဟုယူဆပါသဖြင့်သုံးသပ်ဆောင်ရွက်နိုင်ပါရန်ပေးပို့အပ်ပါသည်
သူရဥရှင်မန်းကတဝန်လွှာပေးပို့ပြီးတော့ဥသိန်းစိန်စီတောင်းဆိုတာဟာ Unity Channel ကိုအရေးယူလိုက်တဲ့အမှုမှာမတရားကြောင်းသိသာနေတဲ့အတွက်ဖြစ်တယ်လို့မြင်တဲ့အကြောင်း NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကပြောပါတယ
်ဒီဆိုရဘကလွန်ကျွန်ကြီးလုပ်တဲ့ဟာတိတ်ထင်ရှားလို့ကြီးရောပြည်တွင်းကရောပြည်ပရောဟဲ့လားဇာတိလောကတွေမကောက်တကယ်စဉ်းစားတဲ့လူတွေဆိုဘယ်သူကလည်းမခံနိုင်ဘူးအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဟာက အချို့ရဌာနကလူတွေပြရအများကြီးပါနေတယ်သူတွေထိတ်ဆုံးပါဘာပေါ့အဲ့တော့ဒီလူတွေပြန်ပြီးတော့စဉ်းစားကြည့်ရင်လည်းပြန်သုံးသပ်ဖို့လိုတာတော့အမှန်ပဲကျွန်တော်ယူဆပါတယ်
ကျန်းခိုင်ရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကတော့ဒီသဝန်လွာကြောင့်သမရကြီးအနေနဲ့ Unity သတင်းတောက်တွေရဲ့ပြစ်ဒဏ်ကိုရှော့ပေါ်ပေးနိုင်တယ်လို့သုံးသပ်ပြောကြားခဲ့ပါတယ
်ထိမ့်ညှိခြင်းသဘောတရားတစ်ခုအနေနဲ့ဒါသမရကိုသူကထိမ့်ညှိလိုက်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ကအလိုအကျံပြလို့ရတာဟုတ်ဒါဆိုပါဘူးသမရကလည်းသူဘာလို့ပြီးဘာလို့ပဲဘာလို့ပြီးဘာလို့ပဲဆိုသူအစစ်အစစ်ရှိပြဖြစ်ပါလိမ့်မယ်ကျွန်တော်အဲ့လိုပဲယုံကြည်တယ်အာကျွန်တော်ထင်ပါတယ်နော်ဒီပါဒီလေဒီကြားနဲ့ထောင်ဆယ်လေးကြာတာရှုပ်ဖို့ပြေးနိုင်ပါတယ်နော်ရှုပ်ဖို့ပြေးနိုင်ကျွန်တော်အမြင်ပေါ့နော်ဘာလို့ဆိုဒါနိုင်ငံခြားကိုကူရောက်တော့မှာလဲညာဟုတ်တယ်မလားဒါပေမဲ့တရင်တော့ကိုယ်တိုင်ကလည်းခုနပြောသလိုဒါတကယ်အမှုဆက်ဦးကြီးဖြစ်နေရင်တော့မှငံမြိုင်ချက်တဆက်ဦးကြီးပါလို့ပြောတင်တယ်လူချင်းစိတ်ဓာတ်ရှိရင
်အခုတော့မှမမသားသားစကားများအစီအစဉ်အားဒီလောက်ပါပဲခင်ဗျာကြည့်ရှုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်